စကိုင်းတိုင်းမုံရွာမြို့မှာဩဂုတ်လ24ရက်နေ့ညကဖမ်းဆီးခံခဲ့ရတဲ့ပရဟိတကူညီရေးလုပ်နေသူတက်ကြွလှုပ်ရှားတဲ့ကိုတက်နိုင်စိုးဟာဖမ်းဆီးခံရပြီးနိုင်ပိုင်းအကြာမှာပဲတည်ဆုံးခဲ့ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တည်ဆုံးသွားတယ်လို့ဖမ်းဆီးသွားတဲ့လုံခြုံရေးတွေကပြောပေမဲ့ကိုတက်နိုင်စိုးရဲ့မိခင်ကတော့အလောင်းမှာဆိုးဆိုးဝါးဝါနှိပ်စက်ညှဉ်းပန်းထားတဲ့ဒဏ်ရာဒဏ်ချက်တွေတွေ့ရတယ်ဆိုပြီးမိခင်ဖြစ်သူကအခုလိုပြောပြပါတယ်
။ခေါင်းကလေးကဒီလိုနှစ်ချက်ထိုးကြမှာလားအရေအဖုံးဆက်လို့မလို့ကျေးဇူးကိုလာကြည့်လဲပါအဲအလောင်းတစ်လောင်းတွေ့ထားတယ်ဆိုလို့အန်ဒီတို့သွားကြည့်မှာပဲအဲတနေ့ဆိုအလောင်းနဲ့ပြရမယ်ဒီတို့အဲဆေးရုံရောက်သွားတော့အိတ်ကြီးနဲ့ပိတ်ထားတာပေါ့နော်
ဟုတ်ကဲ့
အဲဒီမှာအလောင်းတစ်လောင်းတွေ့တာအန်ဒီတို့အလောင်းတနေ့ဆိုအလောင်းမဟုတ်လားဟုတ်လားကြည့်ကိုကြအောင်အိတ်ခွန်ထားအိတ်ကြီးနဲ့ပိတ်ထားတော့အန်ဒီတို့ကအိတ်ခွန်ကြီးတယ်ပေါ့နော်အဲ့ဒါနဲ့ကလေးကိုဘယ်လိုတွေလောက်ထားအောင်ကိုကလေးကိုကိုဘေးမောက်ကိုဘေးနဲ့တေးတာမို့ပိတ်ထားတာတဲ့သူတို့အဲ့လိုပြောတော့အင်းကလေးကကိုဘေးပါညာလည်းမရှိတော့အောင်တော့အန်ဒီတို့ကကာရင်ကြည့်တာပေါ့သမီးရဲ့အဲအဲ့မှာသူတို့ကုန်းဆက်မှာနှိပ်ဆက်ထားတာနဲ့ပါမှာဆလိတ်ဘယ်လိုပေါ့ဆလိတ်အင်းလေးနဲ့ပါထိုးထားတာလေးနဲ့တွေ့ရတယ်သူသားကိုကင်ပြီးလိုက်တော့လေအဲ့ခေါင်းနေရာအီးညိုမဲနေလဲဆွဲတယ်အဲ့နားတစ်ခါကလည်းတွေ့ရတယ်ဟုတ်အဲ့နောက်ဖက်ခေါင်းနောက်ဖက်ခေါင်းတစ်ချက်အီးသွားတယ်ကလေးအဲ့လက်ကလေးမှလည်းသူတို့အဲ့ဂျိုးတုတ်ထားတဲ့အရာလည်းတွေ့ခဲ့ရတယ်တော့မှာတော့အဲအလောင်းပါလိုက်တဲ့ဒီကတော့အမီတို့နေတော့ဘယ်ချိန်လောက်ဒီကလေးအလောင်းကိုလာဖို့ရုံးလို့ဆိုတော့10နာရီလောက်လာဖို့ရတယ်အမီတို့ရင်ဝင်ချတော့9နာရီလောက်မှဝင်ချသွားတယ်ဟုတ်တယ်အဲညတော့ညင်းတေးရတယ
်ဩဂုတ်လ24ရက်နေ့ည9နာရီချိန်လောက်ကနေမှာကိုတက်လိုက်စိုးကိုလုံခြုံရေးတွေလာရှာခြင်းသူ့အိမ်မှာမရှိလို့လွတ်သွားခဲ့ပြီမဲ့အဲ့ဒီညမှာပဲတခြားနေရာမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်တခါဩဂုတ်လ22ရက်နေ့ကလည်းရန်ကုန်တိုင်းတောင်းကလာပတ်မြို့နယ်မြို့နယ်ထွေးအုပ်ရုံဘုံကွဲမှုဖြစ်စဉ်အတွင်းတဏှာရှိတဲ့ဆိုပြီးဖမ်းဆီးခံခဲ့ရတဲ့ကောင်းမှုဆောင်ပရဟိတအဖွဲ့ကအသက်19နှစ်အရွယ်မောင်ဆန်းဝင်းအောင်ဟာလည်းဖမ်းဆီးခံရပြီးရက်ပိုင်းအတွင်းမှာပဲတည်ဆုံသွားခဲ့ပါတယ်22ရက်နေ့ကဖမ်းသွားခဲ့ပြီး23ရက်နေ့မှာသူ့ကိုမိခင်နဲ့လာရောက်တွေ့ဆုံခွင့်ပေးပေမဲ့နောက်နေ့ရက်အကြာဩဂုတ်လ25ရက်နေ့မှာတည်ဆုံသွားပြီဆိုပြီးမိသားစုကိုအကြောင်းကြားခဲ့ပါတယ်သူ့ရဲ့အလောင်းကိုတော့ဆယ်သိန်းနဲ့လာရေးဖို့မိသားစုကိုတက်ဆိုင်ရာကအကြောင်းကြားခဲ့တယ်ဆိုပြီးမိသားစုနဲ့နှိစက်သူတို့ကပြောပြပါတယ
်မိသားစုကတော့ဒီမှာသတ်တော့လေမနေ့ပိုင်းမှာပြန်တွေ့ရတယ်ပေါ့နော်ကိုဆောင်ရတယ်မဲ့အဲ့ဒီအချိန်မှာတော့ तू ကခန္ဓာကိုယ်မှာညီမဲတိုင်ကရောင်ကိုင်းတွေတိုင်ကရှိနေပဲပြီးတော့ဒီလက်ထပ်တူချင်းချင်းတွေကတော့တို့လာပြီးတော့တွေ့တယ်တွေ့ပြီးတော့တို့အမျိုးကပြောချင်တယ်ပေါ့နော်ကတော့ကျွန်တော်ကတော့တို့ကိုလေ့လာအားနာလို့ရှိတယ်အဲ့ဒီသတ်တော့လေမနေ့ပိုင်းမှာဒါမဲ့ပြီးတော့ခင်ဗျာပြီးတဲ့အခါမှာဒီ24ရက်နေ့ညဘက်ကပြန်ညဆယ်နာရီ7နာရီလောက်တည်းကဒီကိုဆောင်ရအောင်ကဒီချက်ပြောရင်းမှာသုံးသွားပြီဆိုပြီးတော့ကျွန်တော်တိုင်းနေကြားတယ်အဲ့တော့ကျွန်တော်တို့အဲ့ဒါကိုချက်ချင်းကြအောင်အတူပြုလို့လည်းမရဘူးလို့ခေါ့အဲ့ဆုံးလည်းမတွေ့ဘူးဒါပေမဲ့ဒီမှာတော့ကျွန်တော်တို့ဟိုပို့ပြီးတော့အတူပြုရကြပါဘူးအတူကျတော့သူ့မိသားစုကိုဒီစစ်ကောင်စီကနေပြီးတော့သူ့ရဲ့ tag for you ဆယ်ရင်းနဲ့ဓာတ်ထုတ်ပေါ့နော်ဆိုတော့အဲ့ဒါမျိုးပြောဆိုတာကျွန်တော်သိရတယ်သူ့မိသားစုဒါပုံမှန်ကျွန်တော်လုပ်နေတာဖမ်းမျိုးရှိစစ်ကြောင်းလုပ်တယ်စစ်ကြောင်းလုပ်ပြီးလို့ရှိရင်လက်ရှိကောင်းဝင်ဒီ process တွေလို့ရှိအောင်ဒါပေမဲ့အဲ့လိုမျိုးပဲလေဒီကိုဆောင်ဝင်အောင်အဲ့ကမှစစ်ကောင်စီကသူ့မျိုးနဲ့ပြန်ပြီးတွေ့တယ်ပြီးတွေ့တော့ဘာပြောချင်လဲပေါ့နော်ဘာအကြောင်းအရာတွေကိုပြောချင်လဲနောက်ဆုံးအနေနဲ့ဘာလို့ဆိုပြီးပြောရအောင်ဆိုတော့အင်းချင်းတွေကစစ်ကောင်စီကဒီကိုဆောင်ဝင်အောင်ဟိုဒီလုံချန်တက်ဖြစ်ဖို့သူတို့ချိုးတင်ကြီးရထားပြီးလို့ကျွန်တော်မှသိထားရတယ
်အခုလိုမျိုးစစ်တပ်နဲ့ရဲကဒီကနေ့ဖမ်းသွားပြီးနောက်တစ်နေ့အလောင်းကိုလာပြန်ယူဖို့အကြောင်းကြားတဲ့အဖြစ်အပျက်တွေစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမကြာခဏဖြစ်ပေါ်နေပါတယ်။တချို့ဆိုရင်မိသားစုကိုအလောင်းပြန်မပေးဘဲတည်ဆုံသွားပြီလို့သာအကြောင်းကြားတယ်လို့တချို့ကတော့ငွေကြေးနဲ့အလောင်းလာထုတ်ဖို့အကြောင်းကြားထားပါတယ်။မြန်မာနိုင်ငံမှာစစ်ကောင်စီကအုပ်ချုပ်နေတဲ့ကာလအတွင်းမှာပြစ်ခတ်နိုင်င်းလို့ဖမ်းဆီးထားခြင်းနှိမ့်ဆက်ညှဉ်းပန်းခံရလို့တည်ဆုံသူတထောင်ကျော်နေပြီလို့လည်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအဖွဲ့ကစည်းရုံးပြုစုထားပါတယ်။ရန်ကုန်မြို့မှာတည်ဆုံသွားသူမောင်ဆန်းဝင်းအောင်ဟာအသက်19နှစ်သာရှိသေးပြီးမုံရွာမြို့မှာတည်ဆုံသွားသူကိုတက်နိုင်စိုးကတော့အသက်28နှစ်အရွယ်ဖြစ်ပါတယ်။လက်ဦးစလုံးကပရဟိတလုပ်ငန်းတွေလုပ်ကိုင်နေသလိုနိုင်ငံရေးတက်ကြွလှုပ်ရှားတဲ့လူငယ်တွေဖြစ်ကြပါရဲ့ရှင်။